အမေရိကန်နိုင်ငံသားရဲ့ဝန်ကြီးချုပ်အဖြစ်ခန့်အပ်ဖို့ Exxon Mobil ယာဉ်ကုမ္ပဏီရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Rex Tillerson ကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးချယ်ခဲ့တဲ့အပေါ်ချီးကျူးတဲ့သူတွေရှိသလိုရုရှားနဲ့နီးစပ်တဲ့ဆက်ဆံရေးရှိသူမျိုးစိုးရိမ်ကြောင်းထုတ်ဖော်ပြောနေကြသူတွေလည်းရှိပါတယ်။ Exxon Mobil ယာဉ်ကုမ္ပဏီမှာ42နှစ်ကြာတာဝန်ထမ်းဆောင်နေတဲ့ Mix Tillerson ဟာရုရှားသမ္မတနဲ့ရင်းနှီးသူတစ်ယောက်ဖြစ်ပါတယ်။ကမ္ဘာတဝန်းလုပ်ငန်းတွေရှိတဲ့ကုမ္ပဏီကြီးတစ်ခုကိုဦးဆောင်နေတဲ့ Tillerson ရဲ့ဗဟုသုတအတွေ့အကြုံတွေဟာနိုင်ငံသားရေးဌာနကိုအောင်မြင်အောင်ဦးဆောင်နိုင်ဖို့အရေးပါလာတယ်လို့ Trump ကဆိုပါတယ်။ Tillerson နဲ့ရုရှားသမ္မတ Vladimir Putin တို့ကြားဆက်ဆံရေးဟာစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့အထက်လွှတ်တော်လက်နက်ကိုင်တပ်များကော်မတီရဲ့ဥက္ကဋ္ဌ John McCain ကပြောကြားပါတယ်။နောက်ထပ် Republican အထက်လွှတ်တော်အမတ်ဖြစ်တဲ့ Marco Rubio ကလည်း Rex Tillerson ဟာလေးစားတဲ့စီးပွားရေးသမားတစ်ယောက်ဖြစ်ပေမဲ့သူကိုနိုင်ငံသားရေးဝန်ကြီးအဖြစ်ရွေးချယ်မှုအပေါ်မှာအင်ပတန်စိုးရိမ်နေလို့ပြောကြားခဲ့ပါတယ်။အထက်လွှတ်တော်အမတ် Bob Corker ကတော့တိတ်ကိုအထင်ကြီးစရာပုံကိုတယောက်ဖြစ်တယ်လို့ပြောကြားခဲ့ပြီးတော့သူ့ဘော်ခန့်အပ်ဖို့အတီးပြုတ်ကြားနာပွဲကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှာဇန်နဝါရီလဆန်းပိုင်းမှာပြုလုပ်မယ်လို့ပြောကြားခဲ့ပါတယ်။အခုလိုမျိုးပြောကြားခဲ့တဲ့အတွက်တမရကျန်းတစ္ဆာချင်းစုပွဲမတိုင်ခင်ကြားနာပွဲပြုလုပ်မယ်သဘောရှိပါတယ်ရှင်။